ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ကြောင်းသတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့သလိုအဖမ်းဆီးခံရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်တွင်ကန့်ကွက်မဲပေးခဲ့သူတဦးတည်းသာရှိခဲ့ပါတယ်။အရီဇိုနာပြည်နယ် Republican လွှတ်တော်မှအန်ဒီ ဘစ်ခ်စ်ဖြစ်ပါတယ်။သူဟာဒီတစ်ချိန်နေသာမကပဲအရင်တုန်းကမြမရေအောက်လွှတ်တော်မဲခွဲစဉ်တုန်းကလည်းကန့်ကွက်မဲပေးခဲ့ဘူးပါတယ်။သူဘာကြောင့်ကန့်ကွက်မဲပေးရသလဲဆိုတာကိုရိုကောသတင်းဌာနကဂျွန်ဒေါ်နယ်လီရဲ့သတင်းဆောင်ပါကိုအခြေခံပြီးမိုက်အီတန်စင်ကပြောပြမှာပါ
။မြမစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းနဲ့ထောင်ချခံနေရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ကြာသပတေးတုန်းကအတည်ပြုလိုက်တဲ့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကို394မဲထောက်ခံထားပေမဲ့လည်းတူဦးဒီတော့ကန့်ကွက်မဲပေးခဲ့သူကတော့အရီဇိုနာပြည်နယ် Republican အမတ် Andy Biggs ပဲဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ကအခုလိုဆုံးဖြတ်ချက်ထုတ်ပြန်လိုက်တာဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေပြီးတော့မြန်မာနိုင်ငံပေါ်ဒီရေးနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ချမှတ်ဖို့ကိုထောက်ခံအားပေးလိုက်တဲ့သဘောတက်ရောက်သွားတဲ့အတွက်ဒီဆုံးဖြတ်ချက်ကို Biggs ကကန့်ကွက်မဲပေးခဲ့တာလို့ဆိုပါတယ်။ Biggs ရဲ့ပြောရေးဆိုခွင့်ရှိသူ Daniel Stefanski ရဲ့အဆိုအရကတော့ Biggs ကဒီဆုံးဖြတ်ချက်ရဲ့အနှစ်ချုပ်ရွယ်ချက်ကိုတော့ထောက်ခံပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဟာလည်းလူမဆန်ဘူးလို့ Biggs ကယူဆပါတယ်။ရိုက်တာသတင်းတောက်တွေကိုဖမ်းဆီးထောင်ချတာကလည်းအင်မတန်ဆိုးရွားတဲ့လုပ်ရည်လို့သူကခံယူထားတာပါ။အမေရိကန်ကြီးကဲတွေအနေနဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုရပ်တန့်အောင်နဲ့ရိုက်တာသတင်းတောက်နှစ်ယောက်ကိုလွှတ်ပေးဖို့တန်တမာရေးဖိအားတွေတိုးမြင့်လှုပ်ဆောင်တဲ့နဲ့ဆိုပြီးတော့လည်းပြောဆိုထားပါတယ်။ဒါပေမဲ့နိုင်ငံတကာရာဇဝတ်ဆိုင်ရာတတ်မှတ်ချက်တွေဥပဒေတွေအရမြန်မာနိုင်ငံရဲ့လူမျိုးတုံးတက်ဖြတ်မှုအခြေအနေကိုဖြေရှင်းဖို့ကုလသမဂ္ဂရဲ့အကြံပြုချက်တွေကို Biggs ကသဘောမတူရဲ့အကြောင်းပြောခွင့်ရ Stefanski ကပြောဆိုထားတာပါ။ဒီဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဟာ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့မြန်မာနိုင်ငံပေါ်တန်ခတ်ဖို့တုံ့တက်နေတဲ့အချက်ကိုထောက်ခံအားပေးသလိုဖြစ်နေတဲ့အတွက်သူကဒီဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာပါ။နိုင်ငံတကာရာဇဝတ်ခုံရုံးဆိုတာကနိုင်ငံတစ်နိုင်ငံရဲ့ခုံရုံးကနေပြီးတော့နိုင်ငံတွင်းကဆီရာဇဝတ်မှုလူမျိုးတုံးတက်ဖြစ်မှုကိစ္စရပ်တွေကိုမဖြေရှင်းနိုင်တော့မှသာတိကျနိုင်ငံတွေဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်နဲ့တခြားနိုင်ငံတွေအပေါ်ဆုံးဖြတ်ချက်ချပြရတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အနေနဲ့နိုင်ငံတကာအဖွဲ့ကြီးတွေကအမေရိကန်ရဲ့ချုပ်ချာအာဏာနဲ့ဆုံးဖြတ်ချက်အပေါ်လွှမ်းမိုးဖို့မသင့်ဘူးဆိုပြီးတော့ Biggs ကယူဆတဲ့အကြောင်း Stefanski ကပြောပါတယ်။ကြာပြီနေတော့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်မတိုင်ခင်အရင်တုန်းကလည်း Biggs ကမြန်မာရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့မဲခွဲမှုတွေမှာကန့်ကွက်မဲပေးခဲ့ပူပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကမြန်မာနိုင်ငံတွင်းရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နေမှုကိုရှုံချတဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်မှာထောက်ခံမဲ423မဲပေးခဲ့ပေမဲ့လည်း Biggs နဲ့တခြား Republican အမတ်နှစ်ယောက်တို့ကတော့ကန့်ကွက်မဲပေးခဲ့ပါသေးတယ်။အဲဒီတုန်းက Biggs ကဘာကြောင့်ကန့်ကွက်မဲပေးခဲ့ရသလဲဆိုတဲ့အသေးစိတ်ကိုတော့သူ့ရဲ့ပြောခွင့်ရကတိတ်ချမရှင်းပြခဲ့ပေမဲ့လည်း Biggs အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့စည်းရေးနဲ့ကုလသမဂ္ဂရဲ့တခြားအကြံပြုချက်တွေကိုသူကမထောက်ခံတဲ့အတွက်အခုလိုကန့်ကွက်မဲပေးခဲ့ရတာဖြစ်တဲ့ဆိုပြီးတော့ခံမှန်းထားကြပါတယ်။အလားတူပဲကုလသမဂ္ဂပေါ်အမေရိကန်ကငွေကြေးထောက်ပံ့ပေးနေမှုကိုရပ်ပစ်ဖို့ Texas ပြည်နယ်ဆိုင်ရာ Republican အမတ် Brian Bevin ရဲ့ဆုံးဖြတ်ချက်ကိုလည်း Biggs က Virginia ပြည်နယ်ဆိုင်ရာ Republican အမတ် Tom Garrett နဲ့အတူပူးတွဲထောက်ခံခဲ့ပါသေးတယ်။ရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့တစ်နှစ်မပြည့်ခင်တည့်ရက်လိုမှာပဲအောက်လွှတ်တွေဆုံးဖြတ်ချက်ထွက်ပေါ်လာလည်းဖြစ်ပါတယ်။တချိန်ချင်းမှာပဲအထင်ကြီးကတိုင်းမဂ္ဂဇင်းကြီးကတခြားသတင်းတောက်တွေနဲ့အတူအမှန်တရားကိုကာကွယ်ကြားသူတွေအနေနဲ့ရိုက်တာသတင်းတောက်နှစ်ယောက်တို့ကို2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်များစီးရင်မှာထည့်သွင်းခဲ့ပါတယ်ရှင်။